ဗုဒ္ဓဟူးနေ့ရုံးကလုပ်ခဲ့တဲ့မလေးရှားထွေထွေရွေးကောက်ပွဲမှာအတိုက်ခံညွန့်ပေါင်းပါတီအနိုင်ရလိုက်တဲ့အတွက်အသက်62နှစ်အရွယ်ခေါင်းဆောင်မဟာတရားမိုဟာမက်ဝန်ကြီးချုပ်တခါပြန်ဖြစ်လာခဲ့ပါပြီ။နိုင်ငံကိုနှစ်ပေါင်း60ကျော်အုပ်ချုပ်လာတဲ့ညွန့်ပေါင်းပါတီကိုအတိုက်ခံညွန့်ပေါင်းပါတီကတမိုင်းဝင်အနိုင်ရလိုက်တာပါ။အဓိကဘလို့အကြောင်းတွေကြောင့်အတိုက်ခံတွေဘက်ကအနိုင်ရလိုက်တယ်လဲဆိုတာကို VOA သတင်းတောက် Factor PD ရဲ့ဆက်သွယ်မေးမြန်းချက်ကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
မလေးရှားနိုင်ငံရေးကိုစောင့်ကြည့်နေသူတွေအားလုံးအံ့အားသင်ခဲ့ရတဲ့ရွေးကောက်ပွဲရလဒ်တွေထွက်လာပြီးဝန်ကြီးချုပ်ဟောင်းနာဂျစ်ကဂျာတာဘရီနဲ့အစောပိုင်းမှာအရှုံးကိုလက်ခံလိုက်ပြီးတဲ့နောက်မဟာဒီယာဝန်ကြီးချုပ်တွေဖြစ်လာတာပါမလေးရှားနိုင်ငံမှာအကြီးဆုံးနိုင်ငံရေးပါတီဖြစ်ပြီးပြည်ထောင်လောက်ကနေလွတ်လပ်ရေးရပြီးကတည်းကနှစ်ပေါင်း60ကျော်အာဏာရခဲ့တဲ့ညီညွတ်သောမလေးမျိုးသားဖွဲ့ UMNO ဦးဆောင်တဲ့ဘာရီစန်နာရှင်နယ်ညွန့်ပေါင်းပါတီဟာဗိုလ်ထူးနေကကျင်းပတဲ့ရွေးကောက်ပွဲမှာထင်မှတ်မထားပဲအရေးနိုင်သွားပြီးမဟာဒီယာဦးဆောင်တဲ့မျော်လင့်ခြင်းမဟာမိတ်အဖွဲ့လို့ဆိုရမယ် Alliance of Hope အတိုက်ခံညွန့်ပေါင်းပါတီကအမတ်နေရာအများစုကိုအနိုင်ရခဲ့တာပါနောက်ဆုံးထွက်ထားတဲ့ရလဒ်တွေအရမဟာဒီယာရဲ့ညွန့်ပေါင်းပါတီကလွတ်တော်အမတ်နေရာ222နေရာမှာ115နေရာအနိုင်ရပြီးတခြားအနိုင်ရနိုင်ငံရေးပါတီတွေပူးပေါင်းလာတာကြောင့်လွတ်တော်တွင်အမတ်နေရာ135နေရာအထိရထားပြီးပါပြီဒီရွေးကောက်ပွဲဟာမလေးရှားနိုင်ငံသားတွေအတွက်တော့သမိုင်းဝင်အချိန်အခါဖြစ်တယ်လို့မလေးရှားနိုင်ငံရေးစောင့်ကြည့်လာသူအမီယာဖာရီဒ်ရာဟင်ကပြောပါတယ
် We have never seen a change it's in Malaysia it's been a one party
ပါတီတစ်ခုတည်းကအုပ်ချုပ်လာတဲ့မလေးရှားမှာလွန်ခဲ့တဲ့နှစ်ပေါင်း60အတွင်းအပြောင်းအလဲတစ်ခုကိုကျွန်တော်တို့ဘယ်တော့မှမတွေ့ဘူးပါဘူးဒါကြောင့်ဒီကနေ့နဲ့ရှေ့လာမယ့်ရက်တွေဟာမလေးရှားနိုင်ငံရေးအခင်းကျင်းမှာနေ့သစ်တွေအာယုံသစ်တွေရောက်လာပါပြီဒါပေမဲ့ဒီလောက်ကြီးမားတဲ့အခြေအနေတစ်ခုခုတကယ်တမ်းဖြစ်လာမယ်ဆိုတာကိုလူများပြားကအံ့ဩတကြီးနဲ့မယုံနိုင်ဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်။နိုင်ငံရေးပြောင်းလဲဖြစ်လာနိုင်တဲ့အကြောင်းကော်ဖီဆိုင်တွေမှာညစာစားတဲ့အချိန်တွေမှာပြောဆိုဆွေးနွေးတာတွေရှိခဲ့တယ်ဆိုတာဟုတ်ပါတယ်။ဒါပေမဲ့ဒီလိုအခြေအနေမျိုးတစ်ခါမှမရောက်ဖူးသေးပါဘူး။ဒါဟာလုံးဝမဖြစ်ဖူးသေးတဲ့အခြေအနေအသစ်တစ်ခုပါပဲ
။ဝန်ကြီးချုပ်ဟောင်းနာဂျစ်ပြညွန့်မောင်းပါတီအရေးနိုင်သွားရတဲ့အဓိကအကြောင်းတွေထဲမှာလူနေမှုစရိတ်မြင့်တက်လာနေတဲ့ပေါ်မဲဆန္ဒရှင်တွေမကြေမနက်ဖြစ်နေတာရွေးကောက်ပွဲမှာတမောင်မှုဆိုင်ရာဆွဆွဲချက်တွေထွက်ထားတာ 1MDB လို့ခေါ်တဲ့မလေးရှားအစိုးရပိုင်းရင်းနှီးမြှုပ်နှံမှုကုမ္ပဏီရဲ့ဒေါ်လာဘီလျံပေါင်းများစွာအလွဲသုံးစားလို့ပျောက်ဆုံးနေတာတွေပါဝင်ပါတယ် UMNO ကိုအရင်ကထောက်ခံခဲ့ကြသူတွေရဲ့အဓိကကြတဲ့မလေးရှားကျေးလက်ဒေသမဲဆန္ဒရှင်တွေကိုဒီတစ်ချိန်မှာမဟာဒီယာကစီးရုံးနိုင်ခဲ့တဲ့အတွက် UMNO အရေးနိုင်သွားတာဖြစ်တယ်လို့မလေးရှားနိုင်ငံရေးကိုနှစ်ပေါင်းများစွာစောင့်ကြည့်လေ့လာနေသူဩစတြေးလျနိုင်ငံနူးဆောက်သူလစ်တက္ကသိုလ်ကဂုဏ်နူးဆောင်ပါမော့ကကလိုက်ကက်စလာကပြောပါတယ
် In the end enough Malays were persuaded by Mahathir and by other people in the opposition to abandon
ဆုံးမတော့အမ်နိုကိုစွန့်ခွာပြီးသူတို့အတွက်မဲပေးဖို့မဟာဒီယာနဲ့အတိုက်ခံတွေကမဲဆန္ဒရှင်အရေးအတွက်အလုံးလိုက်ကိုစီးရင်နိုင်ငံကြပါတယ်ဒါကြောင့်နာဂျစ်အစိုးရအနာလက်လိုပြီးအတိုက်ခံတွေအနိုင်ရဖို့အတွက်မလေးကျိလက်ဒေသတွေမှာမလေးမဲဆန္ဒရှင်အရေးအတွက်အလုံးလောက်ရထောက်ခံမဲကိုသူတို့ရရှိသွားကြတာဖြစ်ပါတယ
်1982ခုနှစ်ကနေ2003ခုနှစ်ထိ22နှစ်ကြာဝန်ကြီးချုပ်ဖြစ်ခဲ့မှုတဲ့မဟာဒီယာမိုဟာမက်ကိုတိုင်းပြည်စီးပွားရေးတိုးတက်အောင်လှုပ်ဆောင်ခဲ့သူအဖြစ်အသိအမှတ်ပြုကြပေမဲ့သူ့လက်ထက်မှာနိုင်ငံရေးအတိုက်အခံတွေကိုနှိပ်ကွတာလူလတ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်တာတွေပေါ်မလေးရှားနိုင်ငံသားအများအပြားကမကြေမနက်ဖြစ်နေတော့မှာအခုဒီချိန်ရွေးကောက်ပွဲအနံ့ရတာမှာအဓိကအခန်းကဏ္ဍကနေပါဝင်သူကတော့အခုချိန်ထိထောင်ကျနေဆဲဖြစ်တဲ့အတိုက်ခံခေါင်းဆောင်အန်နဝါအီဘရာဟင်ဖြစ်ပါတယ်။မစ္စတာမဟာဒီယာကသူပထမဆုံးလုပ်မဲ့ကိစ္စတွေထဲမှာစီးပွားရေးပြုပြင်ပြောင်းလဲရေးအပြင်အန်နဝါအတွက်မလေးဘရင်ရဲ့လူငင်းချမ်းသာကွင်းရဖို့လှုပ်သွားမယ်လို့ပြောထားပါတယ်။ဘရင်ရဲ့လူငင်းချမ်းသာကွင်းနဲ့အန်နဝါထောင်ကလွတ်လာတဲ့အခါသူနှုတ်ထွက်ပေးပြီးအန်နဝါကိုဝန်ကြီးချုပ်အဖြစ်တင်မယ်လို့လည်းမဲဆွယ်စည်းဝေးကာလအတွင်းမဟာဒီယာကပြောထားမှုပါတယ်။တကယ်ကတော့မစ္စတာအန်နဝါအီဘရာဟင်ကိုအချင်းပြတ်ခြားဆမှုလေဒူဆက်ဆံမှုဆွဆွဲချက်တွေနဲ့မစ္စတာမဟာဒီယာနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်တို့နှစ်ဦးစလုံးကထောင်ထဲထည့်ထားခဲ့တာပဲဖြစ်ပါတယ်ခင်ဗျာ